ကျမတို့မြန်မာနိုင်ငံမှာရာသီနဲ့ရှင်သီပွင့်ရတဲ့ပန်းတွေအများကြီးရှိပါတယ်အခုလိုတကူးလာမှာနှစ်တကူးတကြံကိုကြိုးပြီးပွင့်ရတဲ့ပန်းတွေထဲမှာငူးနဲ့ပတောက်ကတော့အထင်ရှားဆုံးပါပဲပတောက်ပန်းကိုစားတစ်စောင်ပေးတစ်ဖွဲ့ခက်ဆက်ဆက်တင်စားဆက်စုခဲ့ကြတာယနေ့အချိန်ထိပါကဗျာဆရာတွေတင်စားဆက်စုသလိုလမ်းတစ်လျှောက်သင်းနိုင်တဲ့ပန်းပတောက်မင်းရဲ့မွေးရနံ့ကတကူးလေးနဲ့အတူပါလာတတ်ပ ဒီနေ့စကြံအကျိုးနေ့ကဒေါခင်မအေးသာပနာရေချခဲ့တဲ့နှစ်နှစ်မြောက်နေ့ပါဒေါခင်မအေးကိုကျမတို့လူငယ်တွေကဒေါ်တော်လို့ခေါ်ကြပါတယ်ဒေါ်တော်ကတက်သူចောင်းသူဘဝတွေကចောင်းသားတမတ်ကတက္ကသလှုပ်ရှားမှုတွေနဲ့အတူရှိနေခဲ့ပြီးတက်ကြွနီးမြတဲ့ចောင်းသူတဦးဖြစ်တယ်လို့ကျမတို့ငယ်စဉ်တည်းကသိခဲ့ရပါတယ်ဒေါ်တော်ခင်ပွန်းဦးလေးဦးလှရွှေနဲ့1962ခုဇူလိုင်9ရက်နေ့အရေးအခင်းမတိုင်ခင်မှာနှစ်ဦးသဘောတူလက်မှတ်ရေးထိုးအိမ်အောင်ပြုခဲ့ပါတယ်မင်္ဂလာဦးပစ္စည်းအဖြစ်မိတ်ဆွေတငယ်ချင်းရဲဘော်ရဲဘက်တွေလက်ဖွဲ့ကြတဲ့ပစ္စည်းចောင်းသားတမကအစောက်ဦးကိုစစ်အာဏာရှင်ကဘုံခွဲဖျက်ဆီးလိုက်တဲ့အထဲမှာပျောက်ပြက်ပျက်စီးသွားခဲ့ရပါတယ်တော်တို့ရဲ့မင်္ဂလာဦးကာလဟာ7ဇူလိုင်အရေးအခင်းရဲ့သမိုင်းရေးစီးအောက်မှာပျောက်ကွယ်ခဲ့ရပါတယ်ဦးလေးဦးလှရွှေကသူယုံကြည်ချက်ကိုမြဲမြံစွာစုပ်ကန့်ရင်းဘိုးကလေးငွေတောင်ရံကိုရောက်သွားချိန်မှာဒေါ်တော်ကမိမသားပေမဲ့ကို့ရက်တီချက်ကိုခိုင်ခိုင်မာမာစုပ်ကန့်ခဲ့ပါတယ်။နိုင်ငံရေးစိတ်သက်အပြည့်နဲ့စစ်အာဏာရှင်စနစ်ကိုစန့်ကျင်ပြီးတော်လှန်ရေးဝိညာဉ်အတိနဲ့လက်တွေ့နေထိုင်လှုပ်ရှားခဲ့ပါတယ်။ဒေါ်တော်နဲ့ဦးလေးတို့ရဲ့သားအကြီးဆုံးကိုဆက်အောင်နိုင်ကိုမွေးဖွားတဲ့အချိန်မှာဦးလေးတီအောင်ဒေါ်တော်ကကိုအောင်သားအတွက်သားဦးလေးကျမ်းမာစွာနဲ့ဖွားမြင်လိုက်ပါတယ်မိခင်ရောကလေးပါကျမ်းမာဟရဲ့ရှိပါတယ်လို့သတင်းစာတွေကိုထည့်လိုက်ပါတယ်ဒီသတင်းစာကိုသားဦးဖခင်ဦးလေး6လကြာမှဖတ်ခွင့်ရခဲ့ပါတယ်1969ခုနှစ်ထဲမှာဒရော့အဖမ်းခံခဲ့ရပါတယ်အဖွားဒေါ်ကြီးကြီးဒေါ်ကောက်ဖို့တို့နဲ့အတူနာမည်ဆိုးနဲ့ကြော်ကြားစားတဲ့ဒီ GTI စစ်ကြောရေးစခန်းမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာ9နှစ်ကြာခဲ့ပါတယ်။1982ခုမှာဒရော့ခင်မုန်းတယ်နဲ့အတူပြန်လည်နေထိုင်ခွင့်ကိုလောကရန်စီကလောကလက်ဆောင်ရခဲ့ပါတယ်။အဲ့ဒီအချိန်ကဒရော့နဲ့ဦးလေးတို့အတွက်အပျော်ဆုံးအချိန်ကာလတို့တွေပါ။ဒရော့နဲ့ဦးလေးဦးလှရွှေဟာတက္ကသိုလ်ကျောင်းသားဘဝတည်းကဘကတတက္ကသလှုပ်ရှားမှုအတွင်းမှာလက်တွဲညီညီခြိတက်လာကြတဲ့ဘဝခီးပေါ်ရိအဖြစ်ကူးပြောင်းလာခဲ့ကြသူတွေဖြစ်ပါတယ်။ဦးလေးဦးလှရွှေမကြာခဏကိုးကားလေးရှိတဲ့အသွေးခေါ်တူရက်တီချက်တူဘဝတူစတဲ့တူလေးတူနဲ့ကိုက်ညီတဲ့ဘဝအဖော်မွန်လေးလည်းဖြစ်ပါတယ်။ကျမတို့အမြင်မှာတော့ဒေါ်တော်နဲ့ဦးလေးကြားမတူတာတွေလည်းရှိပါတယ်။အဲ့ဒါကတော့ဦးလေးရဲ့အသွင်သဏ္ဍာန်ကလှုပ်ရှားတက်ကြွသလောက်ဒေါ်တော်ရဲ့အသွင်သဏ္ဍာန်ကအေးဆေးငြိမ်သက်လာပါတယ်။ဦးလေးကစကားကိုရှွန်းရှွန်းဝေအောင်အာသွက်ရှာသွက်ပြောဆိုတတ်ပေမဲ့ဒေါ်တော်ကတော့အေးအေးမြင်သာပြောတတ်ပါတယ်။ဒါကြောင့်လဲဒေါ်တော်နဲ့ဦးလေးကိုကျမတို့ကစန့်ကျင်ဘက်တို့ရဲ့ပေါင်းစည်းမှုတစ်ဖွဲ့မြင်ရတဲ့အခါရှိပါတယ်။ဘလို့ပဲဖြစ်ဖြစ်အသွင်သဏ္ဍာန်နဲ့အနှစ်သာရသဘောကတော့လိုက်ဖက်ညီတဲ့ဇနီးမောင်နှံပါ။ဦးလေးကထောင်ကပြန်လွတ်လာတဲ့အချိန်မှာဘောင်းမီတိုးတိုးဝေ့ကြက်ချံအလုပ်အိမ်အလုတ်ကိုမနာမနေလုပ်ပါလေအလုတ်လုံးရင်ပြောတဲ့စကားတွေကအမြဲနားထောင်ရသူကျမတို့ပါ ရိုးသွားရတယ်မရှိပါဘူးတတော်ကသူဝါသနာပါရာကြပြားတွေရေးကြည့်ဦးလေးပြောတာကိုငြိမ်းကြည့်နားထောင်တတ်ပါတယ်ကျမစိတ်ထင်ဦးလေးကခွဲနေရတဲ့နှစ်တွေကိုအတိုးချပြီးတတော်ကိုစကားတွေပြောပုံရပါတယ်တတော်ရဲ့သမီးအငယ်ဆုံးနေကြီးကိုထပ်မံမမွေးခင်အထိတတော်တည်မတည်နိုင်ခဲ့ပါဘူးရေးကြည့်အိုင်စစ်ကြောရေးစခန်းမှာရရက်ဆက်ဆက်အနှင်းပန်းခံရတာကြောင့်ပါနောက်မှစာရေးဆရာရုပ်ရှင်မင်းသားဆရာဝန်မောင်စင်နဲ့တနည်းတကျစေကုသခံပြီးမှသမီးငယ်ဆုံးနေကြီးကိုအောင်အောင်မြင်မြင်မွေးဖွားနိုင်ခဲ့ပါတယ်။သမီးလေးကဒတော်နဲ့ဦးလေးတို့အတွေ့အလင်းရောင်လို့တင်စားပြီးနေကြီးလို့ဒတော်ကနာမည်ပေးခဲ့ပါတယ်။ကျမမှတ်မိပါသေးတယ်။ဒတော်တို့အိမ်မှာကြက်မွေးမြူရေးအောင်မြင်နေတဲ့အချိန်လာသမျှရဲဘော်တွေကိုခြံထွက်ကြက်ဦးနဲ့ဧခံပညာရေးကျမ်းမာရေးအတွေ့လိုအပ်တဲ့ရဲဘော်မိသားစုတွေကိုထောက်ပံ့ကူညီနဲ့စိတ်ကိုကြည်နူးဖို့ကောင်းတဲ့အချိန်တွေပါဦးလေးနဲ့သားနှစ်ယောက်ကျက်စာအတွက်အစာစိမ်းဗေဒါရွက်တွေစင်းနေတဲ့အချိန်မှာသုံးနှစ်သမီးအရွယ်နေကြီးလေးကိုရင်ကျေးမှုကအကဆီယာမနဲ့ကြပြာလို့အကကိုဒတော်ကသင်ပေးပါတယ်စီးနေဝါလိုက်နေတဲ့ဒတော်ရဲ့မျက်နှာပေါ်ကအပြုံးတွေအလှဆုံးအချိန်မှာဒတော်တို့မိသားစုတွေတစုတစည်းတဲ့တမိုးအောက်မှာအတူရှိနေတဲ့အချိန်ကာလတွေပါကောင်းငင်ကလာမင်းကိုတမိုးအောင်မှာအတူကြည့်ခွင့်ရတဲ့အချိန်လဲဖြစ်ပါတယ်။နိုင်ငံရေးသမားရဲ့အိမ်ကနိုင်ငံရေးမတည်ငြိမ်မှုပေါ်မူတည်ပြီးစိုးလိုက်ခြောက်လိုက်ရှိတယ်ဆိုတာကိုဒတော်တို့အိမ်ကသတိပြခဲ့ပါတယ်။